ဂျပန်နိုင်ငံအလဲပိုင်းနဲ့အနောက်တောင်ပိုင်းဒေသတွေမှာမိုးသည်ထန်ပြီးရေကြီးမြေပြိုတာတွေဖြစ်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေကိုကယ်ဆယ်ဖို့စစ်တပ်နဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဆောင်နေရပါတယ်။မြေပြိုတာကြောင့်လူပေါင်းဒါဇင်နဲ့ချီတည်ဆုံးခဲ့ပြီးပျက်စီးဆုံးရှုံးမှုတွေလည်းအများပြားရှိနေတာပါ။မြေပြိုပြီးလမ်းတွေရေရှမ်းပျက်စီးနေတာကြောင့်မိသားစု3000ကျော်လောက်ကိုကယ်ဆယ်ဖို့နှောင့်နှဲနေရကြောင်းလည်းမိသားနဲ့တဘာဝဘေးရန်တွေစီမံခန့်ခွဲရေးဌာနကပြောပါတယ်။အထူးသဖြင့်ရုတ်တရက်မိုးကြီးမယ်လို့ခန့်မှန်းထားတဲ့ကမမိုတိုခရိုင်ဒေသမှာရေဘေးအန္တရာယ်အဆိုးဆုံးကြုံတွေ့နေရတာလည်းဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဂျပန်တပ်သားတွေစေလွှတ်ဖို့ပြင်ဆင်ထားဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးကပြောပါတယ်
။ 最大限の警戒を続ける必要があります。
မုန်တိုင်းတင်ဒေသခံတွေအနေနဲ့လူလူကြကြဆက်ပြီးရှိနေဖို့လိုပါတယ်။ဂျပန်ကကွန်ရီတပ်ဖွဲ့ဝင်တပေါင်းကိုလည်းအစင်းသစ်ပြင်ဆင်ထားပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုအမြန်ဆုံးလုပ်ဆောင်ပါလို့ဝန်ကြီးချုပ်ရှင်ဇိုအာဘေးကပဋိကတဘာဝပြည်ရနေစီမံခန့်ခွဲရေးအဖွဲ့အစည်းအဝေးမှာပြောပါတယ်။စနေနေ့ကစလို့မုတ်သက်မုန်တိုင်းတန်ခံရတဲ့ဒေသတဝိုင်းအနည်းဆုံးလူ60လောက်သေဆုံးခဲ့ရပြီလို့အာဏာပိုင်တွေကပြောပါတယ်။